ကိုဗစ်ကူးစက်မှုအန္တရာယ်ကိုတားဆီးနိုင်မှုအတွက်အမေရိကန်ပြည်ထောင်စုနဲ့မြန်မာချင်းထိစပ်နေတဲ့မြောက်ပိုင်းကနေဒါနယ်စပ်နဲ့တောင်ပိုင်းမက္ကဆီကိုနယ်စပ်တွေကတဆင့်အရေးကြီးကြီးမလို့အပ်ပဲခရီးသွားလာကွင်းကိုတလားတိတိပိတ်ပင်ထားမှဖြစ်ကြောင်းအမိမြေလုံခြုံရေးဝန်ကြီးဌာန DHS ကပို့ဒူးနဲ့မှာကြေညာလိုက်ပါတယ်။ဇူလိုင်လ21ရက်နေ့ကနေဩဂုတ်လ22ရက်နေ့ထိတားမြစ်ထားတာဖြစ်တယ်လို့ဖော်ပြပါပါ။ကိုဗစ်ကြောင့်ကနေဒါနိုင်ငံကတစ်နှစ်ခွဲနီးပါးခရီးသွားလာကွင်းတားမြစ်ထားတာကိုပြန်ရုပ်သိမ်းပြီးကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားတဲ့အမေရိကန်နိုင်ငံသားတွေဩဂုတ်လ9ရက်နေ့ကစလို့အလေပတ်လာရောက်နိုင်ပြီဖြစ်တယ်လို့တနင်္လာနေ့ကကြေညာပြီးနောက်မှာအမေရိကန်ကအခုလိုနေဆက်ဖြတ်ကျော်ခီးသွားလာကွင်းကိုထပ်တိုးပိတ်ပင်လိုက်တာဖြစ်ပါလေ။ဒါပေမဲ့လည်းအမေရိကန်နဲ့ကနေဒါ၊မက္ကဆီကိုတောင်ဝင်ရှိသူတွေဟာစင်စက်မပြတ်ဆက်သွယ်နေပြီးအချိန်လေးတိုးတက်ကောင်းမွန်လာတာနဲ့အမျှရေရှည်ဘေးကင်းလုံခြုံဖို့ကိုထယ်စင်းလာရင်တားမြစ်ကန့်တတ်ချက်တွေကိုပြန်ပြီးတော့ဖြေလျှော့သွားမယ်လို့DHS ဝန်ကြီးဌာနကဆိုပါတယ်အမေရိကန်နဲ့ကနေဒါစီးပွားရေးလုပ်ငန်းရှင်တွေကတော့2020မတ်လကလေးကနိုင်ငံခြားခီးသွွာလာကွင်းတားမြစ်ထားတာကိုတစ်စိတ်တစ်ပိုင်းပြန်ဖွင့်ပေးဖို့တိုက်တွန်းနေကြပါတယ်ကိုဗစ်ရှိမရှိစစ်ဆေးပြီးပိုးမရှိတဲ့ကနေဒါနိုင်ငံသားတွေအမေရိကန်နိုင်ငံလေးကိုလေကြောင်းကတဆင့်လာရောက်နိုင်တယ်လို့ခွင့်ပြုထားပေမဲ့ကနေဒါနိုင်ငံကတော့အမေရိကန်နိုင်ငံသားတွေကိုအဲ့လိုခွင့်မပြုထားပါဘူး